ဒီနေ့ပြည်သူ့လွှတ်တော်မှာ NLD ကလွှတ်တော်မဲ့ဒေါက်ကင်ဆန်းလိုင်ကအစိုးရတက်ကိုတာဝန်မလွှဲပြောင်းခဲ့မှာအလင်းစလိုလှုပ်ဆောင်နေတဲ့စီမံကိန်းတွေရှိတယ်။ဌာနဆိုင်ရာလုပ်ငန်းတွေကိုပုဂ္ဂလိကကိုလွှဲပြောင်းပေးမှုတွေရှိတယ်။ဒါကိုအစိုးရကထိန်းချုပ်ပေးဖို့အရေးကြီးဆိုကိုလွှတ်တော်ကိုတင်ပြခဲ့တာကိုတွေ့ရပါတယ်ခင်ဗျာ။ဒါနဲ့ပတ်သက်ပြီးအစိုးရဘက်ရဲ့သဘောထားကိုသိလိုပါတယ်ခင်ဗျာ
။ဒေါက်ကင်ဒီ project ကိုဟိုဘက်မှာသဗ္ဗစိတ်မနဲ့နည်းပညာပိုင်းမြေခွက်မှာအစားတို့ပေးတယ်ဆိုတော့အားနဲ့ပတ်သက်ပြီးတော့ထောက်ပြရတယ်ပေါ့နော်။ဆောက်ပြတော့အဲ့တော့ကျွန်တော်တို့ကစဉ်းစားကြရဖြစ်တာဒဂုံစီတီဒီ project ကြီးကိုရွှေလုံးအရနာမှာပထမပေးတာလေပေးလိုက်တဲ့အတွက်အဲ့ဒီပုံမှာတန်းတဲ့တန်းကားတွေရောစီသူလူလူပေါ့နော်အထူးသဖြင့်မြန်မာနိုင်ငံမှာရှိတဲ့ဟိုဗုဒ္ဓဘာသာဝင်တွေရောတန်းတဲ့ဘာသာဝင်တွေဒီရွှေလုံးဘုရားအထုမြတ်ကိုထိခိုက်မှာဆိုတဲ့အတွက်စဉ်းစားကြရတာတောင်းဆိုတာတွေလုပ်တယ်လုပ်တဲ့အတွက်သမ္မတကြီးကကျွန်တော်ပြန်ပြီးတော့ MIC ပေါ့နော်ရင်းနှီးငုံတော်ကော်မရှင်ကိုတခြားနေရာအစားတို့ပေးပြီးတော့ဒီစီမံကိန်းကိုရက်ဆိုင်ကိုရွှေလုံးဘုရားကိုမထိခိုက်အောင်ဆိုပြီးတော့တို့ကရှိရဲ့ဒီကဝယ်မတိုင်ခင်ရတိုင်းလောက်တာလေ process ဖြစ်တယ်ပေါ့နော်အခုမှပေးတာမဟုတ်အရင်ကနေပြန်လာတယ်လို့အဲ့တော့မေးစရာရှိတာကအဲ့လိုဆိုရင်ကျွန်တော်တို့ကရှုလုံးခရီးသားမှာပဲဟိုလူတွေစံကွက်နေတာကိုပဲမရမကမူလအတိုင်းမူလစီမံကိန်းတိုင်းလောက်ရမှာလားဆိုရဲမေးစရာဖြစ်တယ်နောက်တစ်ချက်ကတော့ရန်ကုန်တိုင်းဒေသကြီးမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့ဖွံ့ဖြိုးတိုးတက်ရေးစိုက်ကောင်းနဲ့လုပ်တယ်ပေါ့နော်စီမံကိန်းအဲ့ဒါလေကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလွတ်တော်မှာဆွေးနွေးတယ်ဆုံးဖြတ်တယ်အဲ့ဒါလေဒီကဝယ်မတိုင်ခင်ရတိုင်းလောက်တာလေခါဖြစ်တယ်အဲ့ဒီအတိုင်းသူတို့ကဒီရရင်မှာလည်းပါတယ်တင်တာခေါ်လာပြီးတော့ပေါ့နော်နောက်တစ်ချက်ကတော့ Spectrum ကိုဆက်သွယ်ရင်းနဲ့ပတ်သက်တဲ့ဟို Spectrum lines တွေပေါ့နော်ဒီဟာကလည်းတင်တာ process ကမလာအတွင်းမှာတင်တာဖွင့်ဖို့ကြီးညာမယ်ဆိုတဲ့ဟာရှိတယ်အဲ့တော့သူ့ရဲ့တင်တာ process အတိုင်းသူဖွင့်ရမယ်အချိန်ဖွင့်တာပဲဖြစ်တယ်ဒါကိုကန့်ကွက်တယ်ဟိုဒီလိုမျိုးလုပ်လာတယ်ဆိုတော့ဒီဟာကိုကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ရေးမေးကြည့်လိုက်ဆိုတော့ဒီ Spectrum နဲ့ပတ်သက်လို့တချို့ Chrony ပေါ့နော်ထားပါတော့ကောင်းကြီးတချို့ရပြီးသားရရှိရ2009ကြက်ရတယ်ရထားရရှိအဲ့လူတွေကဘယ်မှာလဲဆိုတော့လွတ်တော်နဲ့နှိစက်တယ်ပေါ့နော်နှိစက်တဲ့နေရာတွေမှာရှိတယ်အဲ့လူတွေကကြံတဲ့လူတွေသူတို့နဲ့အလားတူလောက်လာနိုင်တဲ့အခွင့်အလမ်းတွေသိပ်ပင်နေသလားဒါကကျွန်တော်စဉ်းစားရရှိတယ်နောက်တစ်ချက်ကလေဗရောင်လာမဲ့မေလာမှာတတ်တူရင်ထုံမယ်ဆိုအဲ့မေလာမှာထုံမယ်ဆိုမေလာမှာမထုံစေချင်မထုံနဲ့ပေါ့ဒါကဆက်လာတဲ့အစိုးရစစ်လက်ထက်ကြောင့်သွားပြီပေါ့နော်
ဒီတချို့ဝင်ကြီးဌာနတွေအစိုးရဌာနဆိုင်ရာတွေကအစိုးရတဲ့လက်ထက်မှာညင်သာတဲ့အပြောင်းလဲဖြစ်ဖို့ကူညီရမယ်စားပေါ့နော်။စုနေတိုင်ပင်မှုမရှိဘဲစုံမဲ့လောက်ကင်နေတာတွေရှိတယ်။အစိုးရကထိန်းချုပ်ပေးဖို့ဆိုတဲ့အပေါ်မှာဘယ်လိုများမြင်လဲ။တကယ်ပဲတချို့ကပူးပေါင်းဆောင်ဖို့ခက်ခဲရှိနေရများရှိလားခင်ဗျ။
အခက်ခဲမရှိဘူးဗျာ။ကျွန်တော်တို့လည်းပြောတာဘူး။အစိုးရခုချိန်မှာအစိုးရအသက်ကလိုင်းနဲ့ကပေါ်ပေါ်တယ်။နံပါတ်1ကျွန်တော်တို့သမရပေါ်ရမှာပေါ့နော်။သမရပေါ်တဲ့ချိန်မှာသမရကနေပြီးတော့သူ့ရဲ့ငွေကြေးလိတ်လောက်မှာပေါ့နော်။သူ့ရဲ့ယာထားတဲ့ဝန်ကြီးဌာနတွေဝန်ကြီးလူကြီးတွေယာထားတဲ့လုပ်ငန်းစဉ်ပြည်ထောင်စုဆင့်ပုဂ္ဂိုလ်အဖွဲ့အစည်းတွေရလာတဲ့လုပ်ငန်းတွေတော့အဲ့လိုလုပ်ပြီးဆိုတဲ့အချိန်ကျရင်သူကဘာပေါ်လာမလဲဆိုတော့တာဝန်ယူမဲ့အစိုးရသမရအစာပြီးတော့ကျွန်တော်တို့ရှင်းနေချုပ်စီပေါ့နော်ပါတဲ့အစိုးရနာမည်စင်းပေါ့နော်အဲ့ဒါလေးပေါ်လာအခုချိန်မှာကျတော့မပေါ်သေးဘူးပေါ့နော်အစိုးရမပေါ်သေးဘူးကျွန်တော်တို့ institution point of view ပေါ့နော်အဲ့ဒါနဲ့ကြည့်နေဆိုရင်ကျွန်တော်တို့လုပ်နေတာကအခုရေကောက်ပွဲအနိုင်ရ NLD party နဲ့ကျွန်တော်တို့ညှိနှိုင်းပြီးလုပ်နေတာတက်လာမယ့်အစိုးရနဲ့ညှိနှိုင်းနေတာမဟုတ်သေးဘူးသာကကွက်ကွက်ပြားပြားလေးနဲ့ဝမ်းနဲ့ကွက်ဖို့လို့
အဓိကဒီလွတ်တော်ကိုယ်စားလှယ်လေးနားလည်မှုမလွဲအောင်ကြအဓိကဘလို့များပူပေါင်းလှုပ်ဆောင်တင်တယ်လို့ဆရာပြောချင်ပါလေခင်ဗျာ
နံပါတ်1ကတော့ခုနပြောတဲ့ဆက်လက်လေးနံပါတ်2 homework ကိုယ်ရင်သာကိုယ်အရင်တည်အောင်လုပ်အောင်ကိုယ်ရင်သာကိုယ်အချင်းတည်အောင်လုပ်မှာဆိုခုနပြောတဲ့ဂျီဝေဂျီလဲဒေတာပြင်ဦးလင်အဲ့ဒါအမြဲတမ်းနေချပင်ရအခုနောက်ဆုံးချိန်တွေဘလို့ရှိပြီလဲနောက်ဆုံးပြင်ဦးလင်မှာရှိရဲဟိုအောင်လက်မေးလို့ရတယ်ပြင်ဦးလင်ကိုယ်စားလှယ်ရလဲပြင်ဦးလင်ဖေးဟုတ်တို့ဟုတ်ချိုရဟိုဝေးလို့ရတယ်အဲ့မေးပြီးမှဒါကဒီကိစ္စနောက်ဆုံးနောက်ဆုံးချိန်မီအပ်ဒိတ်ကဘလို့ဖြစ်နေပြီလဲဒါမေးလို့ရ
ရန်ကုန်စေယုံကြီးအနည်းမှရှိတယ်4.3 ဧကကိုစင်ကာပူစေယုံငားရံလောက်ကင်တာနဲ့ပတ်သက်ပြီးတော့လဲအလင်းစလိုလောက်ဆောင်မှုဖြစ်တယ်ဆိုတာလဲတင်ပြတော့တွေ့ရပါတယ်ခင်ဗျအဲ့ဒါကဘလို့အခြေအနေရှိလဲ
အဲ့အဲ့ဒီတရားတော့အဲ့ဟိုကျန်တဲ့ဒီမှာပြောသွားတာအများကြီးကအများကြီးနဲ့ပတ်သက်လို့ကျွန်တော်တို့သက်ဆိုင်တဲ့ဝန်ကြီးဌာနရံတွေရောသူတို့မီဒီယာရှင်းတာလဲနိုင်လောက်ပါလိမ့်မယ်ကျွန်တော်ချုံပြီးတော့ policy ဘိုင်းမူဝါဒအရာပြောပြီးတော့ချုံပြီးတော့ပြောမယ်ဆိုရင်ခုနနံပါတ်1ဒီဟာနဲ့ပတ်သက်ပြီးတင်သွင်းတယ်အရေးကြီးဆိုရဲ့ချိန်နေချိန်ခါပေါ့နော်နံပါတ်2ချက်ကအဲ့တည်းမှာပါတယ်အဲ့ဒီရေးကြီးဆိုရဲ့နောက်ွယ်ကပုံဝင်သားရဲ့အကျိုးစီးပွားတွေဘယ်သူတွေဒီဟာတွေကိုရပ်ဆိုင်ဘယ်သူတွေမှာအကျိုးရှိနေလဲဆိုတော့ဒီဟာတွေပေါ်မှာလည်းကျွန်တော်တို့ကစဉ်းစားကြရဖြစ်ဒီဟာမှာပါတဲ့အကြောင်းအရာအသေးစိတ်တစ်ခုချင်းကတော့သူတို့သက်ဆိုင်ရာဝန်ကြီးဌာနတွေရှင်းပါလိမ့်မယ
်ဆရာခုပြောလို့တရားနဲ့တရားနားလည်မှုမလွဲဘဲနဲ့ဒီအစိုးရအခုပြောင်းကားလာမှာညင်သာဖို့ဆိုရင်ဘယ်အချိန်တော့မှဒီလိုအစိုးရချင်းအာဏာလွှဲပြောင်းမှုစနစ်စရာကျသွားအာဏာလွှဲပြောင်းမှုဘယ်အချိန်မှဖြစ်လာမလဲခင်ဗျ
အဲ့ဒါလည်းဗေဒီမှာဆိုတော့ကျွန်တော်တို့အခုဆွနေနေပါတော့ဆွနေနေတယ်ဆွနေနေတယ်ဥပကဗေဒီမှာဖြစ်လာမယ်ဆိုရင်အစိုးရတွေပေါ်လာတဲ့အချိန်ကျရင်တော့တရားဝင်လွှဲပြောင်းမှုစရည်ပေါ့ဗျ
ဥစ္စာတွေကို RFA ကကျေးဇူးတင်ပါတယ်ခင်ဗျာ